မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနောက်ကြောင်းပြန်လှည့်ဖွယ်ရှိတယ်ဆိုတဲ့ဝေဖန်ချက်ကိုမြန်မာနိုင်ငံအကြီးအကဲဝန်ကြီးကလက်မခံဘဲပယ်ချလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပဂတိအနေအထားကိုလေးလာအကဲခတ်ဖို့တကားဖွင့်ထားတယ်လို့လည်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ရောအိန္ဒိယတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုရောတဟဇာတမျှတစွာဆက်ဆံသွားမယ်လို့ပြောဆိုလိုက်ပါတယ်။48ကြိမ်မြောက်အာဆီယံနိုင်ငံအကြီးအကဲအစည်းအဝေးအကြိုဖြစ်ဒေါခင်ဆိုးဝင်းကမြန်မာနိုင်ငံအကြီးအကဲဝန်ကြီးဥဝနမောင်လင်ကိုတီးတန့်တွေးဆမေးမြန်းရမှာသူကအခုလို့စဖြေပါတယ
်မြန်မာနိုင်ငံအနေနဲ့တနိုင်ငံချင်းရဲ့သဘောထားကိုပြောရမယ်ဆိုရင်တော့မြန်မာနိုင်ငံကပြဿနာတွေပြဿနာရရတည်ငင်းပွားမှုကိစ္စရတည်ပေါ်ပေါ်လာလို့ရှိရင်ငင်းချစွာအဖြေရှာရေးကိုပဲထောက်ခံပါတယ်အဲ့ဒါကိုအားပေးပါတယ်လက်ကျဥက္ကဋ္ဌအနေနဲ့ကတော့ဒီဖွဲ့ဝင်အာဆီယံနိုင်ငံတွေအများလူလာတဲ့အနေထားတော့ဒီလာဒီ six principles ဆိုတာအာဆီယံအတည်အမြဲကြီးညာတာပြီးဖြစ်ပါတယ်ပြီးခဲ့တဲ့မေလမှာလည်းပဲအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးမှာဒါကြီးညာချက်ထုတ်ပြန်ထားပါတယ်အဲ့ဒီမူပေါင်းတွေအတွင်းကနေပြီးတော့ဒါဥတည်ဆွေးနွေးတော့ရှိပါတယ်အဓိကတော့ငြိမ်းချမ်းစွာဖြေရှားရေးအင်အားအသုံးမပြုရေးအင်အားအသုံးပြုမချင်းချောက်ချင်းချောက်ရေးပေါ့ဒါတွေကိုမူတည်ပြီးတော့ပြည်ပြည်လည်လည်နဲ့ဆွေးနွေးတော့ဒီလိုဆွေးနွေးတော့တဲ့အခါမှာလည်းပဲစတင်ပြီးသားဖြစ်နေတဲ့ process ကြီးဖြစ်တဲ့ဒီ DOC implementation of the DOC DOC တခုဘလို့အကောင့်တွေပေါ်ဖို့ formal negotiation တွေ formal meetings တွေဘလို့ပြန်လဲစတင်ကြမလဲအဲ့လိုစတင်များစတင်နိုင်မှာပဲဒါ COC code of conduct တခုပေါ်ထွက်လာမယ်ဒီ code of conduct တခုပေါ်ထွက်လာရေးဟာဒါဒေသတွင်းတည်ငြိမ်ရေးအရေးကြီးတယ်ဒီတော့ဒီ code of conduct ပေါ်ပေါ်လာရေးသည်DOC ကိုဘယ်လို implement လုပ်မလဲဆိုတာရှိတဲ့တရားဒီအစင်းအစစ်မျိုးဒါအများဆုံးအကောင့်ထဲပုံနိုင်ဖို့အတွက်ကိုလက်ကျဥက္ကဋ္ဌအနေနဲ့တိုက်တွန်းအားပေးပါမှာ
ဟုတ်ကဲ့ပါတကယ်လို့များတရုတ်ဘက်ကနေပြီးတော့မလိုက်နာခဲ့ဘူးဆိုလို့ရှိရင်ရောဒီကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာသဘောတူစာချုပ် Law of the Sea နဲ့အရေးယူဖို့များရှိပါလားရှင
်ဒါတော့ဟိုသက်ဆိုင်တဲ့နိုင်ငံတနိုင်ငံချင်းစီရဲ့သဘောထားပဲဖြစ်ပါတယ်အာဆီယံအနေနဲ့တော့ collectively ဒီပုံမှာ position လုံးဝယူထားတာမရှိသေးပါဘူးဟုတ်ပြီမြည်ထားသေးဘူးဆိုတာလေအာဆီယံရဲ့ဟိုရည်တည်ချက်ကဒီဥစ္စာတွေကဒီငင်းပွားနေတဲ့နိုင်ငံတွေအချင်းချင်းပြည်လဲဆိုတာဖြစ်ရှင်းကြဖို့ဆိုတဲ့သဘောပဲရည်တည်ထားတာဖြစ်ပါတယ်
။ No ဟုတ်ကဲ့ပါအခုလာမယ့်ဒီ ARF အစည်းအဝေးကို American နိုင်ငံသားရဲ့ဝန်ကြီး John Kerry လက်တက်ရောက်ဖို့ရှိပါတယ်။အဲ့ဒီခါမှာဒီ John Kerry မလာခင်မှာပဲဒီ American အထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေစုစုပေါင်း80ကျော်လောက်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာတက်နေတယ်။နောက်ကြောင်းများပြန်လှည့်သွားမလား။အဲ့ဒီတော့ဒီ American နဲ့မြန်မာဆက်ဆံရေးကိုပြန်လဲတုံ့တက်ဖို့အချိန်ကြပြီလား။မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ပြီးတော့ဟိုရှေ့ဆက်ပြီးတော့ဒီတာစီပေးဆိုမှုတွေဆက်ထားအောင်မလားပေါ့နော်။သူတို့အဲ့လိုမျိုးမျိုးတန်မြရရင်လည်းမြင်နေကြပါတယ်။ဝင်ကြီးကယ်ရီအနေနဲ့လည်းဝင်ကြီးနဲ့တွေ့တဲ့အခါမှာဒီကိစ္စတွေပြောကောင်းပြောပါလိမ့်မယ်။အဲ့ဒီအခါကျရင်ဝင်ကြီးအနေနဲ့ဘယ်လိုများတုံ့ပြန်မှုစဉ်းစားထားပါလဲရှင်
။တင်ကူပြောရအရှင်တန့်နေတယ်။နောက်ကြောင်းပြန်လဲမလားဆိုတဲ့ဟာ speculation တွေပဲဖြစ်ပါတယ်။အဲကျွန်တော်သွားနေတဲ့အရှင်ဟုံကိုကြည့်လို့ရှိရင်အခုချိန်မှာ third wave ဒီပြုတ်ပြန်ပြောင်းလဲရော third wave ကိုအရှင်မြင့်တပြီးသွားနေဖြစ်တဲ့အတွက်ဒီဥစ္စာရန်တန့်နေတယ်လို့ပြောလို့မရပါဘူး။ရှေ့လဲတုတ်တဲ့အပြည့်သူလူတွေရဲ့အနေတူကလှုပ်ရှားမှုတွေမှာကြည်နေမယ်ဆိုလို့ရှင်အပွင့်လင်းမြင့်သာစွာနဲ့ပြည်သူလူထုတွေအနေနဲ့ဒီဒီမိုကရေစီ values တွေကိုသိမြင်လာပြီးတဲ့အခါမှာဒီခွင့်အရေးတွေကိုလည်းဒါလက်တွေ့ကြကြကျင့်သုံးလာနိုင်တာဆိုတော့တွေ့ရမှာညီမငင်းနိုင်ပါဘူးဒါဒီမိုကရေစီတည်တံ့နှုတ်နယ်နေတဲ့အခါမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေရှိတယ်အခက်အခဲတွေရှိတယ်အဲ့ဒီအခက်အခဲတွေကိုအရေးစူးစာအောင်မြင်စွာကျော်လွှားနိုင်ဖို့ပြည်သူလူထုတွေရဲ့စန္ဒာတွေနဲ့အညီဘလို့ဆက်သွားမလဲဆိုတာနိုင်ငံတော်အစိုးရအနေနဲ့ကတော့ဒါချမှတ်ပြီးသားကျွန်တော်တို့ရည်မှန်းချက်ပန်းတိုင်းတစ်ခုချထားပြီးဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီလူ့သိုင်းဝိုင်းတစ်ခုကိုကျွန်တော်တို့အောင်မြင်စွာတည်ထောင်မယ်တည်ဆောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ချထားပြီးသားဖြစ်တော့ဒါဆက်သွားနေမှာပါအဲ့ဒီအတွက်ကြောင့်လို့ကျွန်တော်တောင်းပြန်လဲတယ်လို့ရပ်တန့်သွားတယ်ဆိုဒီ speculation တွေကတော့ကျွန်တော်အနေနဲ့သူတို့ပြောတာတွေနဲ့သိတဲ့ဘောမတူအောင်
ဟုတ်ကဲ့ပါနောက်မြန်မာနဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးနောက်မြန်မာနဲ့အမေရိကန်ပြည်ထောင်စုဆက်ဆံရေးပေါ့အဲ့ဒီနှစ်ခုတဟဇာတဖြစ်အောင်ဟိုဒီနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ဘယ်လိုများစီစဉ်ဆောင်ရွက်ထားပါလဲရှင
်လွယ်လပ်ကူကူလေးနဲ့ပြောရရင်တော့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒပေါ့နိုင်ငံသားရေးမူဝါဒထဲမှာဒီနိုင်ငံအားလုံးနဲ့မိတ်ဖို့မပြတ်ရင်းနှီးစွာဆက်ဆံတဲ့ဒီမူဝါဒကိုလည်းဆက်လက်ထိန်းသိမ်းသွားပါမယ်ဆိုတာပြောပါတယ်ဒီလိုဆက်ဆံတဲ့ခါမှာလည်းငင်းစားစွာအထူးရှင်တွဲနေတိုင်းမူငါချက်ကိုမှအခြေခံမယ်။ဒါကျွန်တော်ရဲ့နိုင်ငံတိုင်းမူပါတော့။တရုတ်နဲ့မြန်မာနိုင်ငံဟာကီလိုမီတာပေါင်း2000ကျော်လောက်ထိစပ်နေရတယ်။မိုင်းကျောင်းရာလဲဒါ she saying like see since Tegani Biole, Common Society, she get it. And then I am be the Ludure, Glucet Samuel, she need it. So the John Daha, Commune, the Sessan you, two don't hard hill, Jolu Yava. The Pega, American Bidonzucine, American Bidonzune, the Mananga, Tandaman Sessan, two don't get a Tongo Aliza Kunakuni, the Mananga Lula on my yard. So Sozo, Tandaman, two don't get a Nanganema Pala. So the General American Nangane Sessan you go. ကောင်းမွန်ခြင်းနဲ့ဒီလေဒီလေပို့ပြီးရတဲ့တိုးတက်အောင်တည်ဆောက်သွားခြင်း
အခုဝန်ကြီးတို့ဒီမြန်မာနိုင်ငံကဒီအာဆီယံလက်ချက်ဥပဒေတာဝန်စရယူကြရနေပြီးတော့နိုင်ငံတကာအဆင့်အစည်းအဝေးတွေဥဆောင်ပြီးကျင်းပနေရတာပါဒီလိုကျင်းပတဲ့ခါမှာဝန်ကြီးတို့အခက်အခဲစိန်ခေါ်မှုတွေရောရှိပါလားနောက်ပြီးတော့နိုင်ငံသားအကူအညီတွေရောရယူတာရှိပါလားရှင်ရပါတယ် ဒီကတော့ logistic ပိုင်းပေါ့နော်logistic ပိုင်းနေမှာလဲကျွန်တော်တို့ကနှစ်တင်နဲ့ချီပြီးတော့ကျွန်တော်တို့ဒါတာဝန်စရယူတဲ့အချိန်လေးအစားပြီးတော့ဒါတူတော့2014ကိုဒါအာဆီယံနေပြီးတော့ကျွန်တော်လှည့်ကြဥက္ကဋ္ဌအတွက်အားလုံးအတည်ပြုဆုံးဖြတ်လိုက်တဲ့အချိန်အစားပြီးတော့ဟိုကျွတ်တင်ပရပယ်လုပ်လာတာပေါ့ဆိုတော့အဲ့အတွက်ကြောင့်မလို့ချီချီမမမဒီအခက်အခဲတွေတော့မတွေ့ရပါဘူးတူတော့လည်းဒီနိုင်ငံပေါင်းများစွာဟ